မြန်မာနိုင်ငံမှာအဖမ်းဆီးခံ Riders တရင်တော်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုကိုတရားရုံးကဆွဲချက်တင်းတင်းမတင်းနဲ့ဇူလိုင်လ9ရက်နေ့မှာဆုံးဖြတ်ဖို့ရှိပါတယ်။လူခွင့်ရေးအဖွဲ့အစည်းတွေကတော့မြန်မာတရားရေးစနစ်ပေါ်မှာယုံကြည်မှုနည်းနေတာကြောင့်တရင်တော်နှစ်ဦးပြန်ပြီးတော့လွတ်ပတ်မလားဆိုပြီးတော့စိုးရိမ်နေကြပါတယ်။ဒီအကြောင်းအကြောင်းဆုံးကိုကိုကျော်အောင်လွင်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ။
၆လကျော်အဖမ်းဆီးခံထားရတဲ့ Riders သတင်းတောက်ကိုဝလုံးနဲ့ကိုကျော်စိုးတို့ရဲ့အမှုကိုပတ်လက်ပြီးတော့သူတို့နှစ်ဦးကိုပြန်လွှတ်ပေးဖို့ Human Rights Watch လူခွင့်ဆောင်ချင်မှုအဖွဲ့ကဇော်လန်လတရနေ့ကတောင်းဆိုထားပါတယ်။မနေ့ကရန်ကုန်တိုင်းမြောက်ပိုင်းခရိုင်တရားရုံးမှာပြုလုပ်ခဲ့တဲ့ရုံးထုတ်မှုမှာတော့သတင်းတောက်နှစ်ဦးကိုနိုင်ငံတော်လေးဝက်ချက်ဥပဒေနဲ့စွဲချက်တင်သင့်မတင်သင့်ကိစ္စဇော်လန်လ9ရက်နေ့တနင်္လာနေ့မှာဆုံးဖြတ်မယ်လို့ဆိုပါတယ်။သတင်းတောက်ကိုဝလုံးကတော့သူတို့အမှုကိုတရားရုံးကမျက်မျက်တတာဆုံးဖြတ်ပေးလိမ့်မယ်လို့မျှော်လင့်နေတာပါ။
တရားစီရင်ရေးကိုလည်းကျွန်တော်တို့အပြည့်အဝယုံကြည်ထားပါတယ်။ဘာလဲဆိုတော့ကျွန်တော်တို့နိုင်ငံအတွက်ဟိုဒါကဥပဒေစိုးမိုးမှုဘယ်လောက်ရှိတယ်။တရားမျှတမှုကိုဘယ်လောက်ရှိတယ်ဆိုတဲ့အနေအထားမှာဒါတရားရုံးကမျက်မျက်တတာဆုံးဖြတ်ပေးလိမ့်မယ်အနေအထားတစ်ခုလို့ကျွန်တော်ယုံကြည်ပါတယ
်။မနေ့ကယုံချင်းကိုရောက်လာခဲ့တဲ့ကိုဝါလုံးသတင်းတော်တွေကိုပြောခဲ့တာပါ။ကိုဝါလုံးကတရားရုံးရဲ့ဆုံးဖြတ်ချက်ကိုအကောင့်ဘက်ကနေပြီးတော့ရှုမြင်ပြီးမျှော်လင့်ထားပေမဲ့လေကိုဝါလုံးတို့သတင်းတော်နှစ်ဦးလွတ်မြောက်ရေးတောင်းဆိုနေတဲ့ Human Rights Watch လူခွင့်ဆောင်ချင်မှုအဖွဲ့ကတော့မြန်မာတရားရေးစနစ်ကိုယုံကြည်မှုတိတ်မရှိပါဘူးမြန်မာနိုင်ငံမှာလွတ်လပ်တဲ့တရားစီရင်ရေးဆိုတာမရှိသေးတာကြောင့်တရားရုံးကဘယ်ဘက်ကိုရက်မလဲဆိုတာကိုသိဖို့ခက်တယ်လို့ Human Rights Watch အဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူး Brett Adams က VOA ကိုပြောပါတယ
် It's very unclear what the court will do will it do the right thing
တရားရုံးကဘယ်လိုဆုံးဖြတ်မလဲဆိုတာတော်တော်မေးမယားဖြစ်နေပါတယ်မှန်ကန်တဲ့လူရက်ကိုပဲလုပ်လိမ့်မလားစစ်တပ်ရဲ့ဖိအားပေးတာကိုခံမလားဆိုတာမသိနိုင်ပါဘူးအမှန်တိုင်းလုပ်ဖို့အတွက်ကတရားရေးစနစ်ကိုယုံကြည်အားကိုးလို့မဖြစ်ပါဘူးမကြောင်လဲဆိုတော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရအပြန်အလှန်ထိမ့်ညှိတဲ့စနစ်မရှိသလိုလွတ်လွတ်လပ်လပ်ဆုံးဖြတ်နိုင်တဲ့တရားသူကြီးတွေရှေ့နေတွေလည်းမရှိပါဘူးလွတ်လပ်တဲ့ရဲအဖွဲ့ဆိုတာလည်းမရှိပါဘူးရဲတွေကစစ်တပ်ကိုအစီရင်ခံနေရတာပါအဲဒါကြောင့်အခုကိစ္စကနိုင်ငံရေးနဲ့ဆိုင်တဲ့ဆုံးဖြတ်ချက်ဖြစ်ပါလိမ့်မယ
်တကယ်လို့တရားရုံးကသာကိုဝါလုံးတို့ကိုလွတ်မပေးဘဲသူတို့အမှုကိုဆက်ပြီးတော့ရဲယူသွားမယ်ဆိုရင်နိုင်ငံတကာရဲ့ဖိအားတွေအခုတည်းပို့ပြီးတော့များလာမှာကတော့အသေးချပဲလို့ Brett Adams ကဆက်ပြောပါတယ
် Human Rights Watch andother human rights people and associations around the world are
Human Rights Watch အဖွဲ့အပါအဝင်ကမ္ဘာတစ်ဝှမ်းလူခွင့်ရေးဆိုင်ရာအဖွဲ့တွေတွင်မကပါဘူးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကပါဒီသတင်းထောက်တွေရဲ့အမှုကိုပလတ်ပေးဖို့သူတို့ကိုရေးယူထားတာကမမှန်ကန်ဘူးသတင်းထောက်တွေကိုလွှတ်ပေးတဲ့လို့ပြင်းပြင်းထန်ထန်ပြောထားပြီးပါပြီ
Writer သတင်းထောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုရခိုင်ပြည်နယ်လုံခြုံရေးနဲ့ဆိုင်တဲ့အရေးကြီးတဲ့စာရွက်စာတမ်းတွေလက်ဝယ်တွေ့ရှိတာကြောင့်တဟာနိုင်ငံတော်လေးဝက်ချက်အုပ်ဝေးနဲ့ညှိစွန့်နေဆိုပြီးတော့အစိုးရကတရားစွဲဆိုထားတာပါပြီးခဲ့တဲ့ဒီဇင်ဘာလကလေးကသူတို့နှုတ်ဦးကိုဖမ်းဆီးပြီးတော့စစ်ဆေးမှုတွေကြီးကြီးပြုလုပ်ခဲ့တဲ့နေရာမှာတေလူပြတက်တေ23ဦးကိုစစ်ဆေးခဲ့ပါတယ်။ကိုဝါလုံးတို့ကတော့သူတို့ဟာထောင်ချောက်ဆင်ဖမ်းခံခဲ့ရတာဖြစ်ပြီးအစိုးရဘက်ကဆွဆွဲတယ်လို့နိုင်ငံတော်လူဝက်ချက်ဥပဒေကိုလည်းသူတို့မချိုးဖောက်ဘူးလို့ညှင်းဆိုထားပါတယ်။တကယ်လို့သူတို့နှုတ်ဦးမှာအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့ရင်ထောင်ဒဏ်14နှစ်အထိပြစ်ဒဏ်ချခံရနိုင်ပါတယ်။